ปราชญ์นักเนี่ยโอกรานัสนี่เอเมริกาชี้ไซฟ็อกซ์นิวมาตมราโดนัลด์ทรัมป์ซูยาฮาตมราโอบามาเลทักกะမြန်မာနိုင်ငံဆိုင်ရာနိုင်ငံခြားရေးမူဝါဒအမှားတွေအတိုင်းနောက်ဆုံးပြည်ပရှောက်လိမလားဆိုတဲ့ခေါင်းစဉ်နဲ့သုံးသပ်ချက်ဆောင်မှတ်ဖို့ဖော်ပြခဲ့ပါတယ်။တမရအိုဘားမားတစ်ထက်2016အောက်တိုဘာလကမြန်မာနိုင်ငံဟာဖြင့်ဒီမိုကရေစီမြင့်တင်ရေးလမ်းကြောင်းပေါ်ကိုအထင်ရှားတက်လှမ်းနေပြီဆိုပြီးတော့စီးပွားရေးပိတ်ဆို့အရေးယူထားတာတွေကိုပြန်လည်ဖြေလျှော့ရုပ်သိမ်းခဲ့ပါတယ်။အဲ့ဒီနောက်နှစ်နှစ်မပြည့်ခင်မှာပဲတမရအိုဘားမားရဲ့အဲ့ဒီသုံးသပ်ချက်ဟာနိုင်ငံခြားရေးမူဝါဒဆိုင်ရာကြီးမားတဲ့မှားယွင်းမှုဖြစ်မနှင်းလာတဲ့ကြောကျင်သူတွေနဲ့လူအခွင့်အရေးလှုပ်ရှားသူတွေကပြောဆိုဝေဖန်ကြပါတယ်မြန်မာနိုင်ငံဟာဖြင့်စစ်တပ်ကြီးစိုးလွှမ်းမှုတဲ့ဆက်ရနာရှင်အခြေအနေကိုပြန်လည်လျှော့ချသွားခဲ့ပြီးဘာသာရေးဆိုင်ရာလူမျိုးစုရှင်နေရေးတွေအခြေအပြန့်ပေါ်ပေါက်လာခဲ့တယ်လို့ပြောဆိုဝေဖန်တာတွေလည်းပေါ်ထွက်လာခဲ့ပါတယ်အခုအခါရခိုင်ပြည်နယ်ကမွတ်စလင်နှုတ်ခတဲ့အရေးကိုနိုင်ငံတကာသတင်းမီဒီယာတွေကနေ့စဉ်ရက်ဆက်ဖော်ပြနေကြပေမဲ့ကချင်နဲ့ကရင်ပြည်နယ်တွေကခရီးဘာသာဝင်တွေကလည်းစစ်တပ်ကြောင့်ဒုက္ခရောက်နေရတဲ့အကြောင်းရွာတွေမိရှုခံရလူတွေနေရာပြောင်းရွှေ့ရတဲ့အခြေအနေတွေပေါ်ပေါက်နေစေပဲလို့ဆောင်းမကဖော်ပြပါတယ်။မြမဆိုးရပေါ်ပိတ်ဆို့အရေးယူတာတွေပြန်လည်ကျော်သိမ်းလိုက်တာကြောင့်စစ်တပ်ဖို့လူမျိုးစုတွေအပေါ်အင်အားအပြည့်နဲ့ဖိနှိပ်တိုက်ခိုက်နိုင်ခွင့်ရရှိသွားခဲ့တယ်လို့လည်းမြမနိုင်ငံတွင်းမှာခရီးရန်တွေနဲ့လူမျိုးစုတွေကိုကူညီထောက်ပံ့ပေးနေတဲ့အဖွဲ့အစည်းတစ်ခုရဲ့မန်နေဂျာတဦးကပြောပါတယ်။အခုလည်းပဲဒေါ်နယ်ထရန့်အဆိုးရဟာအိုဘားမားလက်ထက်ကမူဝါဒတစ်ချို့အတိုင်းပြန်ပြီးတော့ဖြစ်သွားနိုင်ရည်ရှိသလားဆိုတာစိုးရိမ်မကင်ဖြစ်နေကြတာတွေလည်းရှိနေပါတယ်တဲ့။ပြီးခဲ့တဲ့တော့ကြနေ့ကမြန်မာစစ်တပ်နဲ့နေကြောင်တပ်ကတပ်မှုတွေနဲ့တပ်ရင်းတစ်ခုအပေါ်ပိတ်ဆို့အရေးယူကြောင်းဒေါ်နယ်ထရန့်အစိုးရကကြေညာခဲ့ပါတယ်။ရခိုင်ပြည်နယ်ကလူမျိုးစုရှင်းလင်းမှုနဲ့တပ်ရင်းသားလူမျိုးစုတွေအပေါ်လူအခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့အရေးယူခဲ့တာဖြစ်ပါတယ်။1998ခုနှစ်ကစပြီးမြန်မာစစ်အစိုးရပေါ်ပိတ်ဆို့အရေးယူခဲ့တာတွေဟာလူအခွင့်အရေးဆိုင်ရာကျူးလွန်မှုတွေမှာအရေးပါတဲ့ပုဂ္ဂိုလ်တွေနဲ့လုပ်ငန်းကုမ္ပဏီတွေအပေါ်ချမှတ်ခဲ့တာဖြစ်ပြီးတော့တာမန်မြန်မာလူထုကိုမတိကျိုက်စေဖို့ယူခဲ့တာလို့ Fox သတင်းကဆိုပါတယ်။ဒါပေမဲ့ဥပမာဆိုရဟာပိတ်ဆို့အရေးယူထားတာတွေကိုပြန်ပြီးတော့ရောက်လိုက်တာဟာတိတ်ပြီးတော့မြန်ဆန်လုံးအကြည့်တယ်လို့ဝေဖန်သူတွေကဆိုပါတယ်။ဥပမာကတော့သူ့ရဲ့မြန်မာနိုင်ငံမဟာဗျူဟာမူဝါဒအမှန်မဲ့အောင်မြင်ကြောင်းပြောဆိုခဲ့ပါတယ်။ဒါပေမဲ့တစ်ဖက်မှာလူမျိုးစုတွေအပေါ်မြန်မာစစ်တပ်ရဲ့ဖိနှိပ်မှုတွေများပြားလာခဲ့တယ်လို့လူအခွင့်အရေးစောင့်တည်သူတွေကထောက်ပြပြောဆိုခဲ့ကြပါတယ်။ဒေါ်စန်းစုကြည်ကိုစစ်တပ်ကရွေးကောက်ပွဲမှာရွေးချယ်တင်မြှောက်ခံခွင့်ပြုလိုက်တာဟာစစ်တပ်ရဲ့နိုင်ငံတကာဆိုင်ရာမဟာဗျူဟာမြောက်အခင်းအကျင်းတစ်ခုကိုဖန်တီးလိုက်တာဖြစ်ကြောင်းလဲဆောင်းမားကဆိုပါတယ်။ဒေါ်စန်းစုကြည်ရွေးကောက်တင်မြှောက်ခံရတဲ့အပေါ်ကဘာကဝန်တာအာရဂုံးပြူဩဘာပေးနေချိန်မှာနိုင်ငံမှာတကယ်ဦးစီးဦးဆောင်နေရာမှာရှိနေတာကစစ်တပ်နဲ့ဗိုလ်ချုပ်ကြီးတွေဆိုတာကဘာကမသိမြင်ပဲဖြစ်နေကြတယ်လို့အရှမူဝါဒလေ့လာရေးပညာရှင်တို့ကထောက်ပြပြောဆိုပါတယ်။မြန်မာစစ်တပ်အပေါ်ဥပမာဆိုရကပိတ်ဆို့မှုတွေပြန်ပြီးတော့ရုပ်သိမ်းနေတာဟာမှားကောက်မှားဖို့ရှိပေမဲ့လူတိုင်းကတော့ဒေါ်စန်းစုကြည်စီကပုံမကောင်းမှုတိုးတက်မှုတွေအလားအလာတွေကိုညှို့လင့်ကြတာဖြစ်ပါတယ်လို့လည်းသူတွေတူကဆိုပါတယ်။ဒါပေမဲ့စစ်တပ်ကတော့ဒေါ်စန်းစုကြည်ကမထိန်ချုပ်နိုင်ပါဘူး။ရွေးကောက်ပွဲပေါ်ပေါက်လာတော့အာဏာမျှဝေရေးကနေငြိမ်းချမ်းရေးအကျိုးအမြတ်တွေကိုခံစားရတော့မယ်လို့ပြည်ထောင်ပြည်ပကညှို့လင့်ကြပါတယ်တဲ့။ဒါပေမဲ့ဘာမှဖြစ်မလာပဲစစ်တပ်ချုပ်ကိုင်မှုအောက်မှာသာဆင်းရဲမွတ်တီစစ်တပ်ပြက်ပြားခဲ့ရတာတွေသာအဖတ်တင်ခဲ့တယ်လို့လည်းဝေဖန်သူတွေကဆိုပါတယ်။အဲဒါကြောင့်သမ္မတထရန့်အစိုးရအနေနဲ့မြန်မာစစ်တပ်ပေါ်ပိတ်ဆို့အရေးယူထားတဲ့အပေါ်မှာမဟာဗျူဟာအမြင်နဲ့ဆက်လက်ထိန်းသိမ်းကင်တွယ်သွားဖို့ဆောင်းမားကဖော်ပြထားပါတယ်။တော်ရရှိမြခင်ဗျာ။ဇူလိုင်လ19ရက်နေ့ဂျပန်ချီဆိုင်နီကေအရှာရပြုသတင်းစာမှာမြန်မာငြိမ်းချမ်းရေးလုပ်ငန်းစဉ်အချိန်တက်နေသလိုဒေါ်စန်းစုကြည်ရဲ့ဩဇာပါဝါကလည်းစိုးရင်ပွင့်အနေထားမှာရှိနေတယ်ဆိုတဲ့ခေါင်းစဉ်နဲ့သုံးသပ်ချက်ဆောင်းမားတဲ့ပုတ်ဖော်ပြခဲ့ပါတယ်။အခုနောက်ဆုံးကျင်းပခဲ့တဲ့21ရာစုပင်လုံးတတိယကြိမ်ငြိမ်းချမ်းရေးဆွေးနွေးပွဲမှာလူကြုံရေးဆိုင်ရာအဓိကကိစ္စတွေကိုစစ်တပ်ကဆွေးနွေးခွင့်မပေးတဲ့အတွက်တိသာထင်ရှားတဲ့တိုးတက်မှုတွေမရခဲ့ပါဘူးတဲ့2015ရွေးကောက်ပွဲမှာ NLD ပါတီဂတိကုပ္ပေပြုခဲ့တဲ့မြန်မာပြည်ရဲ့လက်နက်ကင်ပြည်ပကချုပ်ငင်းရေးဟာလက်ကမ်းအလို့အခြေအနေကိုမရောက်သေးပဲအလောင်းဝင်းနေစေဖြစ်နေတာနဲ့အမျှအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အတွက်လာမယ့်2020ရွေးကောက်ပွဲမှာလက်ရှိအနေအထားကိုထိခိုက်နိုင်မှာအုံမလားဆိုတဲ့မေးခွန်းတွေလည်းပေါ်ထွက်လာနေပါတယ်တဲ့အခုပြီးဆုံးခဲ့တဲ့6ရက်ကြာညီညာရေးညီလာခံဟာ2500ဖြစ်စရာရလတ်တွေမရရှိခဲ့ပဲနိုင်ငံရေးမှာအမျိုးသမီးတွေပါဝင်နိုင်ရေးကျန်းမာရေးပညာရေးကဏ္ဍတွေမှာလူအချက်တွေဖြည့်ဆည်းရေးစတဲ့အချက်14ချက်ကိုသာချမှတ်နိုင်ခဲ့ပါတယ်အရေးအကြီးဆုံးဖြစ်တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့စစ်ရေးဆိုင်ရာရှေ့ရေးစတဲ့ပြဿနာတွေအကြောင်းဆွေးနွေးခွင့်မရခဲ့ပါဘူးတဲ့မြန်မာတပ်မတော်ခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကထိမိနိုင်ငံတကာနိုင်ငံရေးစစ်တပ်ဟာတခုတည်းသာရှိနေရမယ်ဆိုတာပုံမှန်ပဲဖြစ်လို့လက်နက်ကိုင်အဖွဲ့တွေရဲ့ရှေ့ရေးကိစ္စဆွေးနွေးစရာမလိုကြောင်းဒီကိစ္စကိုရှေ့တန်းတင်နေရင်ငြိမ်းချမ်းရေးနှုတ်နှိမ့်သွားကြုံသာရှိပြီးနိုင်ငံအတွက်အခက်အခဲတွေနဲ့သာ ဆက်လက်ရင်ဆိုင်နေရမှာဖြစ်ကြောင်းပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံမှာ1948ခုနှစ်ပြည်ထောင်စုလက်အောက်ကရယူခဲ့တဲ့လွတ်လပ်ရေးနဲ့အတူပြည်တွင်းဆက်ကလည်းတဘာရက်ပေါ်ပေါက်လာခဲ့တာပါ။2011ခုနှစ်မှာစစ်တပ်ကဒီမိုကရေစီအစိုးရပုံစံလမ်းဖွင့်ပေးခဲ့ပြီးတဲ့နောက်လက်နက်ကိုင်အဖွဲ့ဆဲဘွဲနဲ့အပြစ်ရလက်မှတ်ရေးထိုးခဲ့ပါတယ်။ဒါပေမဲ့အများပြည်သူမျှော်လင့်ကြကြသလိုတည်ငြိမ်အေးချမ်းမှုကိုတော့မရရှိခဲ့ပါဘူးတဲ့။ပြီးခဲ့တဲ့ဇူလိုင်လ9ရက်နေ့ကပဲအပြစ်ရလက်မှတ်ထိုးထားတဲ့စစ်ပြည်နယ် RCSS အဖွဲ့နဲ့စစ်တပ်ကြားတိုက်ပွဲဖြစ်ပွားခဲ့ရမှာနှစ်ဖက်ထိခိုက်မှုတွေရှိခဲ့ပြီးယာနဲ့ချီတဲ့ဒေသခံတွေအိုးအိမ်ဆုံးထွက်ပြေးခဲ့ရပါတယ်။ငြိမ်းချမ်းရေးကိစ္စမအောင်မြင်တာဟာလာမယ့်2020ရွေးကောက်ပွဲအပေါ်နိုင်ငံရေးဆိုင်ရာတက်ရောက်မှုတွေဖြစ်ပေါ်လာစေနိုင်ပါတယ်။2015မှာဒေါက်ဆတ်စုကြည်နဲ့အမျိုးသား DPC အဖွဲ့ချုပ်အပြတ်အနံ့ရခဲ့တာဟာပါတီရဲ့ထာဝရငြိမ်းချမ်းရေးအာမခံချက်အပေါ်တည်ရင်သားတွေအမျှော်လင့်ကြီးမျှော်လင့်ခဲ့ကြလို့ဖြစ်ပါတယ်တဲ့။ဒါပေမဲ့အဲ့ဒီရွေးကောက်ပွဲဂရိကဝတ်ဟာပြောသလောက်မလွယ်ပဲအကောင့်ထဲပေါ်ဖို့ခက်တက်ခက်လာနေချိန်မှာတည်ရင်သားလူမျိုးစုတွေကြားမှာလူထုဘဝလုံခြုံရေးပြတ်ပြတ်သွားခဲ့ပြီဆိုတဲ့ခံစားချက်တွေပုံမှုနှဆိုင်သွားရတယ်လို့ကျူတူတက္ကသိုလ်အချက်တောင်အဆက်နိုင်ငံရေးဆိုင်ရာကြွချင်သူတူဦးကပြောဆိုကြောင်းလဲနေကေအေရှာရီဗျူးသတင်းစာဆောင်မှာဖော်ပြထားပါတယ်ခင်ဗျာ။